ထိုင်းနိုင်ငံကဒါဆင်တဲ့ချီအစိုးရစန့်ချီဆန္ဒပြသူတွေရဲ့လက်ကင်ဖုံးတွေတဲ့ကိုအစ္စရေးလပဂတ်ဆပ်ထောင်လိုင်းရေးစပိုင်ဝဲအထက်ထောင်လိုင်းခဲ့တယ်လို့နိုင်ငံတကာဒီဂျစ်တယ်အခွင့်အရေးလှုပ်ရှားတဲ့အဖွဲ့ကအစည်းအဝေးစာထုတ်ပြန်လိုက်ပါတယ်။ပြည်မိသားစုပေါ်ဝေဖန်လို့မရတဲ့တင်းကျပ်တဲ့ဥပဒေကိုရှော့ချရေးအပါအဝင်လွန်ခဲ့တဲ့နှစ်နှစ်ကထိုင်းမှာထောင်နဲ့ချီတဲ့ပြည်သူတွေကလူခွင့်ရေးတောင်းဆိုဆန္ဒပြပွဲတွေကိုအရှိန်မြင့်တင်ခဲ့ကြပါတယ်။အဒီကာလအတွင်းမှာဆန္ဒပြသူတွေကိုပဂတ်ဆပ်ထောင်လိုင်းရေးစပိုင်ဝဲအသုံးထောက်လန်းခံရတယ်လို့ကနေဒါအခြေစိုက် Citizen Lab နဲ့ထိုင်းက iLaw နဲ့ Digital Ratio ကပူးတွဲအစည်းအဝေးခန်းစာထုတ်ပြန်ခဲ့တာပါသူတို့စုံစမ်းတွေ့ရှိချက်အရတက်ချွလှုပ်ရှားသူ30လောက်ပြင်ပညာရှင်တွေရှင့်နေတွေ NGO တွေစတဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေနဲ့ဆက်နွယ်နေသူတွေရဲ့လက်ကင် Mobile Phone တွေထဲမှာထောက်လိုက်စပိုင်ဝဲထက်ခံခဲ့ရပြီးထောက်လန်းခဲ့တယ်လို့အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်အစိုးရနိုင်ငံ NSO Group လုပ်ငန်းကဖန်တီးတဲ့ Pegasussoftware လက်ကင်ဖုန်းနဲ့ရောက်သွားပြီဆိုရင်အဲ့ဒီလက်ကင်ဖုန်းတွေကအချက်လက်တွေကိုရယူပေးနိုင်သလိုဖုန်းကင်မရာနဲ့မိုက်ခရိုဖုန်းတွေကိုသုံးသူမသိပဲရှိုးဝဲအပိတ်ဖွင့်လုပ်နိုင်ပါတယ်။အဲ့ဒီထောက်လန်း spyware ကိုဘသူကထက်ပြီးထောက်လန်းခဲ့တယ်လဲဆိုတော့ကိုတော့စင်ကားစားမှာဖော်ပြမထားပါဘူး။ဒါပေမဲ့အဲ့ဒီ Pegasus ထောက်လန်း software ကို NSO group အစိုးရတွေကိုတော့ရောင်းချတာဖြစ်တယ်ဆိုတော့ကိုတော့အစင်ခန်းစားကထောက်ပြထားပါတယ်။